Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ညပဲ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32 line meter 190တို့ကနေဓာတ်ရိုက်နာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားလောင်နေတူချင်ညာပြီးမှာဖြစ်ပါတယ်။ Iran နိုင်ငံ Baghdad မြို့မှာမနေ့ကသူရောက်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်း6ယောက်သေဆုံးပြီးတော့တရားကြောတရားရသွားခဲ့ပါတယ်။ဟောင်ကောင်မှာတော့ကျောင်းသားတူသေဆုံးတာကိုမချေနှက်တဲ့အတွက်မနက်ဖြန်မှာအထွေထွေသပိတ်တင်လွှဲကြဖို့ဆန္ဒပြတဲ့သူတွေကတောင်းဆိုလိုက်ပါတယ်။ကမ္ဘောဒီးယားသူရောက်ကအတိုက်ခံကောင်းဆောင်ခံစုတ်ခါကိုနေကျေကျုပ်ကလည်းဒီနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာတော့ဂျာမနီကိုအရှိန်အောင်ပိုင်းခြားထားခဲ့တဲ့ဘာလင်ဥက္ကဋ္ဌဖြိုချခဲ့တဲ့နှစ်ပတ်လည်အခမ်းအနားဆင်နွှဲကြတဲ့အကြောင်းနဲ့အတူစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ချင်းငွေတွေပြန်မဆက်နိုင်လို့မြန်မာနိုင်ငံဗဟိုဘဏ်ကတရိပ်ပေးခဲ့ရတဲ့အခြေအနေလူလူကြားမှာစိုးရိမ်စရာဖြစ်ခဲ့ရတာမျိုးနောက်ထပ်မကြုံရအောင်ဘလို့ဆောင်ရွက်တင်တယ်ဆိုတာကို
အဲ့တော့ပြောချင်တာကတော့ကျွန်တော်တို့ကွန်ထရိုးလုပ်မှုတော်တော်များများမှာနှီးကွေးလာတဲ့အခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကအများသောအားဖြင့်ခုနပြောတဲ့အင်တာနက်ကြီးကိစ္စတွေမှာရင်းနှီးမြှုပ်နှံထားတဲ့ခု
မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဇော်ဦးနဲ့ VOA တိကျတွေ့ဆုံမေးမြန်းထားတာကိုမြမအရေးဆွေးနွေးကမ်းစီစဉ်မှာနားဆင်နိုင်ပါလိမ့်ရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတူရကီသမ္မတရေဂျက်တိုင်အာရိုဝန်ကိုအိမ်တော်မှာလာမဲ့နိုဝင်ဘာ13ရက်နေ့ကျရင်တွေ့ဆုံသွားဖို့ရှိပါတယ်။အဲအစိုးရတွေကိုတိုက်တဲ့နေရာမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အချင်းတော်ကြားကလေးကရှိနေခဲ့တဲ့ကတ်စတက်ဖွဲ့ကိုတူရကီဘက်ကစီးရီးယားနိုင်ငံဘက်မှထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ပြီးသတင်းပတ်အနေနဲ့အကြာမှာပဲသမ္မတနှစ်ဦးအခုလိုတွေ့ကြတာဖြစ်ပါတယ်။တွေ့ကြမှာဖြစ်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအမေရိကန်ရဲ့စစ်စင်ရေးတွေအဲစစ်သွေးကြောင့်ဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဒီတည်ဆုံသွားတဲ့ပုံမှာတကမ္ဘာလုံးကအာရုံစိုက်နေချိန်မှာပဲတူရကီကစီးရီးယားထဲမှာရှိတဲ့ကတ်စတက်ဖွဲ့တွေကိုဇက်တိုက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲစ်ခေါင်းဆောင်ဘက်ဒါဒီတည်ဆုံသွားပြီးတဲ့နောက်မှာလည်းတူရကီအနေနဲ့စီးရီးယားနိုင်ငံထဲမှာရှိနေတဲ့ကျန်းဖက်ဝါဒကိုဆက်လက်တိုက်ခိုက်သွားဖို့ဆုံးဖြတ်ထားတယ်ဆိုပြီးတော့တူရကီသမ္မတအာရဒန်ကပြောပါတယ်အကြမ်းဖက်ဝါဒကိုအတူပူးတွဲပြီးတိုက်ခိုက်တဲ့နေရာမှာအဲစ်ခေါင်းဆောင်ကိုတုတ်တင်ရှင်းလင်းနိုင်လိုက်တာကအလဲပြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့သမ္မတအာရဒန်ကပြောပါတယ်ဒါပြင်တူရကီအနေနဲ့အရင်တုန်းကလုတ်ခဲ့သလိုပဲအကြမ်းဖက်ဝါဒစန့်ကျင်ကျိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမှာဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့စစ်အခစ်တုံးကတည်ဆောက်ခဲ့တဲ့တရိုင်းကြီးကို1989ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချနိုင်ခဲ့တဲ့အနှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကဦးဆောင်ကျင်းပခဲ့ပါတယ်။ကွန်မြူနစ်အရှေ့ဂျာမနီမှာခြေပြင်းခဲ့တဲ့ဝန်ကြီးချုပ်မာကဲကမင်ခွန်ပြောကြားရမှာတော့ဘာလင်တရိုင်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြင့်မာကျဲပြောပြီးတော့မဖြိုဖျက်နိုင်ဘူးလို့ပြောတဲ့တရိုင်းဖြစ်ပါစေလူတွေကိုခွဲခြားပြီးတော့လွတ်လပ်မှုကိုကန့်သက်လို့တော့မရနိုင်ဘူးလို့ပြောပါတယ်။တရိုင်းဖြိုချခဲ့တဲ့နိုဝင်ဘာလ9ရက်နေ့ဟာနာဇီဂျာမနီတွေကဂျူးလူမျိုးတွေကိုဂျာမနီနိုင်ငံတော်1938ခုနှစ်ကတတ်ခတ်ခဲ့တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲဒီနှစ်ဟာသမိုင်းမှာကြောက်လန့်တုံ့လုံးစရာအဖြစ်ရတွေအပြောစရာအခြေအနေတွေနဲ့ကြုံခဲ့ရသလိုပဲအမုံတရားတွေလူမျိုးဘာသာခွဲခြားမှုတွေကိုရင်ဆိုင်ခဲ့ရတယ်ဆိုတာကိုအတိရရှိစေပါတယ်လို့လည်းမစ္စမာဂဲကပြောဆိုသွားတာပါ။ဒီနှစ်နှစ်ပတ်လည်အခမ်းအနားကိုတော့ပိုလန်၊ဟန်ဂေရီ၊ဆလိုဗက်ကီးယားနဲ့ချက်သမရနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။
ဣရန်နိုင်ငံဘက်ကဒ်မြို့မှာမနေ့စနေနေ့ကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်6ယောက်သေဆုံးပြီးတော့တရားကြောတရားရသွားခဲ့တယ်လို့ဣရန်ကျန်းမာရေးနဲ့လုံခြုံရေးထောင်ဝန်ရှိသူတွေကပြောလိုက်ပါတယ်။သေဆုံးသွားတဲ့ဆန္ဒပြတဲ့သူတွေထဲက9ယောက်ကတော့တနက်ကြီးတန်းထိမှန်တေဆုံးခဲ့တာဖြစ်ပြီးတော့နောက်ဆုံး6ယောက်မြောက်ကတော့ခေါင်းကိုမျက်ရည်ပုံထိမှန်ပြီးတေဆုံးသွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့ဣရန်အာဏာပိုင်တွေကပြောပါတယ်။ဘက်ဒန်မျိုးကဆန္ဒပြပွဲတွေဟာမနေ့နေ့လယ်ပိုင်းမှာအရန်ကိုအားကောင်းလာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးအပြစ်ချထားတဲ့ US အစိုးရရုံးဆိုင်ရာ Green Zone နေရာကိုသွားဖို့အတွက်ဒီမျိုးလယ်ကောင်မှာရှိတဲ့ဒီ Tigris မြေကူးတရာ၃သိန်းကိုဖျက်ချော်စင်မှာဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတ်တိုက်တွေ့ခဲ့ကြပြီးတော့ဒီမှာလုံခြုံရေးတွေဘက်ကအကြမ်းဖက်နေနေရကနေအခုလိုတည်ဆုံးခဲ့တာဖြစ်ပါတယ်။ Iran နိုင်ငံမှာအခုဖြစ်နေတဲ့အစိုးရကိုဆန္ဒပြပွဲအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အခုဆိုရင်လူ150ကျော်တည်ဆုံးခဲ့ပြီလည်းဖြစ်ပါတယ်။ Iran နိုင်ငံမှာအခုဒီလိုက်စားတာတွေအလုံးလည်းပဲပြဿနာနဲ့အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာ အာနေရာတွေကြောင့်ဣရန်နိုင်ငံတော်ကပြီးခဲ့တဲ့လကစတင်ပြီးစနပြပွဲကြီးကြပ်ဖြစ်လာခဲ့တာဖြစ်ပြီးတော့စနပြတဲ့သူတွေကတော့နိုင်ငံရေးစနစ်အပြောင်းအလဲတွေလုပ်ဖို့ကိုတောင်းဆိုနေပါတယ်ခင်ဗျာ
Spain နိုင်ငံမှာလက်နက်တွင်လေးချိန်မြောက်ကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာစပိန်နိုင်ငံသားတွေဒီကနေ့မဲပေးခဲ့ကြပါတယ်လက်ရှိဝန်ကြီးချုပ်ပက်ထရိုဆန်ရှက်ရဲ့ဆိုရှယ်လစ်ပါတီကပြီးခဲ့တဲ့ရွေးကောက်ပွဲကလိုပဲတည်တည်ကြိမ်မှလည်းအနိုင်ရလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေရှိနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတော့ဝန်ကြီးချုပ်ဆန်ရှက်ရဲ့ဆိုရှယ်လစ်ပါတီကတည်ငြိမ်တ ကက်တလိုနီးယားဒေသခွဲထွက်ရေးကိစ္စနဲ့လက်ရဆွန်ဖောက်စ်ပါတီပေါ်ထောက်ခံမှုတွေတိုးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွယ်စည်းရုံးခဲ့ကြတာပါကက်တလိုနီးယားဒေသခွဲထွက်ရေးတောင်းဆိုတဲ့ဦးဆောင်လှုပ်ရှားခဲ့တဲ့ကောင်ဆောင်ကိုဦးကိုစပိန်အမြင့်ဆုံးတရားရုံးကနှစ်ရှည်ထောင်နှံချမှတ်လိုက်ပြီးတလားတော်မပြေသေးတဲ့အချိန်မှာပဲဒီရွေးကောက်ပွဲကျင်းပလာတဲ့ဖြစ်ပါတယ ကျွန်တော်တို့ကတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီနေ့ကိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆမ်မိုရီယာဆူရကတိုက်ခန့်ကောင်းဆောင်ခမ်ဆုံခါကိုနေကျေကျုပ်ကနေဒီကနေ့မှာပြန်လို့ပြေးလိုက်ပြီဖြစ်ပါတယ်အတိုက်ခံကောင်းဆောင်ကမ်ဆွန်ခါကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လောကရဲ့နှစ်ကသူ့ကိုဖမ်းဆီးပြီးတော့နေကျေကျုပ်ချခဲ့တာဖြစ်ပါတယ်ကမ်ဆွန်ခါကိုနေကျေကျုပ်ကလည်းပြန်လို့ပြေးလိုက်ပြီမဲ့လည်းသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထွက်သွားလို့မရဘူးဆိုပြီးတော့ကမ်ဘောဒီးယားတရားရုံးကဒီကနေ့မှာအမိန့်ထုတ်ထားပါတယ်ပြည်ပမှာနေထိုင်နေတဲ့ကမ်ဘောဒီးယားတိုက်ခံကောင်းဆောင်ဆမ်မရင်စီဟာကမ်ဘောဒီးယားနိုင်ငံကိုပြန်လာဖို့အတွက်မနေ့စနေနေ့ကမလေးရှားနိုင်ငံကိုရောက်လာပြီးနောက်ထပ်ဖြစ်တဲ့ဒီနေ့မှာပဲကမ်ဘောဒီးယားဆူရကကမ်ဆွန်ခါကိုအခုလိုပြန်လို့ပြေးလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာနေထိုင်နေတဲ့ကမ်ဘောဒီးယားတိုက်ခံကောင်းဆောင်ဆမ်ရင်စီကတော့သူ့အနေနဲ့မနေ့စနေနေ့မှာကြောက်ခဲ့တဲ့ကမ်ဘောဒီးယားနိုင်ငံရဲ့66နှစ်မြောက်လွတ်လပ်ရေးနေ့မှာတိုင်းပြည်ကိုပြန်မဲဆိုပြီးတော့ကြေညာပေးထားတာပါကမ္ဘောဒီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပြန်လည်ထူထောင်နိုင်ဖို့အတွက်ပြန်မှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်။ဒါပေမဲ့အခုချိန်ကြီးတော့ဆမ်ရင်စီအနေနဲ့ကမ္ဘောဒီးယားနိုင်ငံထဲကိုပြန်ဝင်ခွင့်ရမယ့်ဆိုတာမသိရသေးပဲဖြစ်နေပါတယ်။ဒါပေမဲ့လည်းမနေ့စနေနေ့ကတော့ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ထောင်ဝန်ကြီးကဆမ်ရင်စီအနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာခြင်းအသာမပြည်သူတယောက်အနေနဲ့ပြန်လာနိုင်ပြီးတော့သူ့ဘော်မှာချက်မှတ်ထားတဲ့ပြစ်ဒဏ်တွေနဲ့ဆွေးဆိုထားတဲ့အမှုတွေကိုတော့တရားဥပဒေတိုင်ရင်ဆိုင်ဖြေရှင်းရမှာဖြစ်တယ်ဆိုပြီးတော့ Facebook ကနေပြောထားပါတယ်ကမ်ဆုံခါနဲ့ဆမ်မရင်စီတို့ဟာကမ္ဘောဒီးယားမျိုးသားကယ်ဆယ်ပါတီ CNRP ကိုပူးတွဲတည်ထောင်ခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာလာမယ့်တနင်္လာနေ့ကျရင်အထူးတပိတ်ပွဲဆင်နွှဲကြဖို့ဟောင်ကောင်အစိုးရစန့်ကျင်ဆန္ဒပြသူတွေကဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆန္ဒပြသူတွေကိုဟောင်ကောင်ရဲတို့ကမြေယိုပုံးနဲ့လူစုခွဲလိုက်ပြီးမကြခင်မှာပဲမလန်မကန်းကကာယနာကွင်းထဲကပထမထပ်ကနေပြုတ်ကြရာကတက္ကသိုလ်ကျောင်းသားတို့တည်ဆုံခဲ့ရတဲ့ဖြစ်အပေါ်ရှင်းပြဖို့ရက်ကွက်နေလူတွေကလည်းဒီအချိန်မှာပဲတောင်းဆိုလိုက်ကြပါတယ်။အသက်22နှစ်အရွယ်သိပ်ပန်တဲ့နီးပညာတက္ကသိုလ်ကျောင်းသားချိုတက်လောက်ခါအဲ့ဒီတန်းရတွင်နဲ့လေးရက်အကြာတောက်ကြနေကခလုံးစီအောင်မှတိတ်ဆုံသွားတာပါသူ့အတွက်ဖျောင်းနိုင်ပြီးထုံပြီးတော့ဆူတောင်းပေါ်ရီလည်းမြို့အနှံ့စနေနေ့ကကျင်းပခဲ့ပါတယ်ကျောင်းသားချိုဟာ၅လကြာပါရှိလာပြီဖြစ်တဲ့ရုံးပရက်ဆန္ဒပြပွဲတွေမှာရဲတို့နဲ့ထိတ်တဲရင်ဆိုင်တွေ့ရကတန်းရရပြီးတိတ်ဆုံရတဲ့ပထမဆုံးလူတူဖြစ်မယ်လို့ယုံကြည်ရပါတယ်ကျောင်းသားချိုပြုတ်ကျတိတ်ဆုံမှုနဲ့ပတ်သက်ပြီးတော့တိချလွတ်လပ်တဲ့အသေးစိတ်စုံစမ်းဖြစ်စေမှုတွေလုပ်ပေးဖို့တက်တူအကြီးကဲဝေရှဲကလည်းတောင်းဆိုထားပါတယ်တန်းရရထားတဲ့ကျောင်းသားချိုရှိရာကာယနာကွင်းတွေကိုလှူနာတင်ရင်ချက်ချင်းရောက်မလာရတဲ့အကြောင်းရင်းကိုလည်းရှေ့ဘက်ကဖြည့်ရှင်းချက်ပေးဖို့မစ္စတာရွှေကတောင်းဆိုထားပါတယ်တက်ကရိုဖိုရမ်မှာလူအများကြည့်နိုင်လောက်အောင်တင်ထားပေးတဲ့ဗီဒီယိုဖိုင်တစ်ခုထဲမှာတော့လူနာတရင်ကိုဟောင်ကောင်ရဲတို့ကတားမြစ်ထားတာကိုတွေ့ရပါတယ်ရဲတို့ကတော့အဲ့ဒီလူနာတရင်ကိုတားမြစ်ထားတာမျိုးမရှိသလိုចောင်းသားချိုကိုလိုက်ဖမ်းတာမျိုးလည်းမရှိဘူးလို့ညင်းဆိုထားပါတယ်
ဂျပန်အေဂရနာရိုဟီတိုနဲ့မီဘီယာမာဆာကူတို့ဟာတိုကျိုမြို့မှာဒီကနေ့တိုင်ငံလည်လည်ခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာကလည်းလမ်းပေါ်ကိုထွက်ပြီးတော့သူတို့ရဲ့ဘီယင်အေဂရစ်ကိုကာရာပြူနှုတ်ဆက်ခဲ့ကြပါတယ်တိုကျိုမြို့နယ်မှာဒီကနေ့ပြုလုပ်တဲ့တိုင်ငံလဲလဲပွဲအစည်းအဝေးဟာ5ကီလိုမီတာလောက်ရှည်ပြီးတော့ဒါဟာဂျပန်အေဂရစ်ရဲ့နန်တာပွဲခန္ဓာတွေကနောက်ဆုံးအစည်းအဝေးတွေကတစ်ခုဖြစ်ပါတယ်ဂျပန်အေဂရစ်နာရိုဟီတိုနဲ့မီဘီယာဟာကားနဲ့တိုကျိုမြို့မှာလဲလဲခဲ့ကြတာပါအသက်85နှစ်ရှိပြီးတဲ့ဂျပန်အေဂရစ်ဟောင်အာကီဟီတိုဟာဂျပန်နိုင်ငံကို10စုနှစ်4ခုကြာတရားဝင်အုပ်ချုပ်ခဲ့ပြီးတဲ့နောက်ဂျမားရေးကြောင့်ထီးနန်းကိုဆွတ်လွတ်ခဲ့ပြီးတဲ့နောက်မှာ Naruhito ha bigger than Milaga to your win Nanda Kira Pibare. Titanga Lele where Kanago to Bambi yet Nanogani starting a video. Morgana minute don't get cha to give him a little Geraba. To give Mara Longinigo, didn't you that chat have your two Bigara through your Bienzigo, two in Jarret? Yagarega, a video sounder, let's see Gabare. Titanga Lele Kanagura Mularonga, Pia Lama, Jimbabo, season half, Pibi met iPhone Monai, Huggabis Jow, Susan Gabido, Kuma, Jamio, Bilo Tapibare.
Indiana, shame your bayonet, Bangladesh, Nangango, taking a minute saw by Mabe, Airbian Cyclone Monaco, Wayan, Dakatola Jow, Lucelle Utamine, they saw me dot Natanjo, Pilo, Yashi, Yang Kerelo, ABC, the Rindiaka Popiavare, Monai, Pablo, Sutton. Monine Pupu, Satin, where ya in Yanaga and now Bango Yama, Lukuna Utamine, they song here the Lu, Bangladesh Famale, Kulukuna Utamine, they song here be Monine Shilaya, Ganyura the Shaka, Town Down Chile, Lurigo, Coroni Scandalous, that one she do got ship young Pitaraba, the Nai Manchester, only living with the Canada Cyclone Monine Bubuha, Bangladesh Nanga, now Town Pet, Ganyurango Satin, we have the Katimaro, Apio Dobby Melo, Nanga the one more semi yet you are doing Hebare, in Yanagan, Bango, Pinet, Tommy Mashida, Saga Jungo, Monine, we have the Catorello, that one she do.
Premier League Bolomari Mara, Manchester United Club, Brighton, then go on the Gogum Shine Usani Bare, where they minute lead the Yaute TD. Manchester United then got Brighton on the Gogum Shine Usani Raba, Manchester Dreptama, Gugura, Praga Sakunimima, Tingabia Sakunimara, the Brighton Baga Propaga, Kuguku, the Gopian, Twin Talo, Nagogum Shine Usani Rapibare. Now, where the Mara Wolf net Aston Villa, whom she did Johnny, we are the Nya Mara, Liverpool net, Manchester City, look at Jabu, Shiba. Direct from Washington, the voice
of America. ตังนิงนึงเนี่ยไปไทยตันยามนี่แหละเดต้าတွင်เนี่ยနိုင်ငံတကာသတင်းတွေကိုကိုယ်ရနိုင်တဲ့နားလောင်လို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးဘာလင်တိုင်းဖြူချခဲ့တဲ့နှစ် 30ပြည့်ခဲ့ပါပြီ။ဘာလင်တိုင်းပြိုကျသွားတာဟာအရှေ့ဂျာမနီနိုင်ငံအတွက်လွတ်မြောက်မှုရသွားတဲ့သင်္ကေတတစ်ရပ်ဖြစ်တယ်လို့အဲ့ဒီနောက်ပိုင်းမှာဆိုဗီယက်ကွန်မြူနစ်အုပ်ချုပ်မှုအောက်ကျရောက်နေတဲ့တခြားအရှေ့ဥရောပနိုင်ငံတွေကိုလည်းလွတ်မြောက်သွားစေခဲ့ပါတယ်။ဒါပေမဲ့ဒီတိုင်းကြီးပြိုကျသွားတာနှစ်30နှစ်ပတ်လည်ကာလမှာပဲအရင်အရှေ့ဂျာမနီဒေသအတွက်သမိုင်းကအရေးထိုးနေတဲ့အခ
ခုဖြစ်နေအမှတ်ရနေစေပါရုံမြင့်တန်ကြားမှာမြင်ခဲ့ရတဲ့ပုံတွေကကဘာကိုလှုပ်နှုတ်ခဲ့ပါတယ်ဘဝတွေကိုပြောင်းလဲတိခဲ့တဲ့ညတညပါမာလင်မျိုးကံတယောက်ဖြစ်တဲ့ Florence Smith ကအခုလိုပြန်ပြောင်းပြောပြပါတယ
် Many people coming from the east
မြန်မာပြည်ရဲ့အရှိကနေနောက်ကိုလာကြတယ်ကျွန်တော်တို့ကလည်းတစ်ဖက်ဥတီယာကိုသွားကြတယ်အရင်ကတော့အကန့်အသတ်တွေရှိခဲ့တာကို
Florence Smith ကအနောက်ပါလင်ကအကြောင်းသားတယောက်ပါအဲ့ဒီညကနိုင်ငံကိုဖြိုခဲ့ကြတဲ့ထောင်နဲ့ချီတဲ့ဂျာမန်ပြည်သူတွေထဲမှာသူလည်းပါပါတယ်။ဥရောပကိုအစ်ပြောင်းလဲခဲ့တဲ့ညပါ
။ For me in this moment it was also a bit adrenaline and like
ကျွန်တော်တို့စိတ်တွေတင်းကျပ်ပြီးအန်ဒရယ်ရီကြုံရတယ်လို့ဖြစ်ခဲ့ကာလပါ။ဒီဖြစ်ဖြစ်ကြီးကဘယ်လောက်ထိတမိုင်းတွင်နေဆိုတာနောက်ပိုင်းရက်တွေမှာနားလည်လာခဲ့ပါတယ်။အဖြစ်ပြက်တွေကပြောင်းလဲခဲ့ပါပြီ
။အနှစ်30ကြာတဲ့အခါစတွေးစရာတွေဖြစ်လာပြန်ပါတယ်။နိုင်ငံအချင်းချင်းတွေမျိုးထဲမှာဆက်ပြီးမြင်နေရစေပါ။လာကြည့်တဲ့ခီးတွေကဒါအရှိလားအနောက်လားမိကုန်းတွေကိုထုတ်ကြပါတယ်။အရင်ကလူရည်ရဲ့အသက်တွေအကြောင်းမဲ့တည်ဆုံးခဲ့ပြီးတဲ့ဂျာမနီရဲ့တော်လှန်ရေးကိုငြင်းချမ်းစွာနဲ့အဆုံးသတ်ခဲ့တာပါ။တမိုင်းကိုကြုံမှုလူတယောက်ကလည်းအခုလိုပြောပါတယ်
။ I think it's a very peaceful lovely place.
ဒီလိုရောက်လာရင်ငြင်းချမ်းပြီးတော့နေခြင်းစရာနေရာလေးတစ်ခုဆိုတာကိုတွေ့ရမှာပါ။ဒါပေမဲ့လည်းအရင်ကအဖြစ်ပြက်တွေကိုလည်းပြန်ပြီးတော့အောက်မေ့သတိရစေပါတယ်။နောက်တစ်ချိန်မဖြစ်တော့ဘူးလို့ပဲမျှော်လင့်ကြပါစို့
။ဂျာမန်ဒီမိုကရက်တစ်သမ္မတနိုင်ငံဒါမှမဟုတ် GDR လို့ခေါ်ကြတဲ့အရှေ့ဂျာမနီဘက်ကလူတွေရဲ့ဘဝအမှောင်ဖုံးခဲ့တဲ့အခြေအနေကိုလူတွေကမမေ့ကြသေးပါဘူး။ဘာလင်ကစတာစီပြတိုင်းမှာအရှေ့ဂျာမနီလျှို့ဝှက်ရဲတပ်ဖွဲ့လူတွေကိုချုပ်ရင်အောင်နှိပ်စက်ခဲ့တာတွေကိုမှတ်တမ်းတွေနဲ့ပြသထားပါတယ်။ပြတိုင်းကိုလားလေတဲ့အန်နီကာကတော့
You had always the feeling when you were here
that သူကအမြဲတမ်းစောင့်ကြည့်နေတယ်လို့ပဲခံစားခဲ့ရတယ်။တိတ်ကိုဖိနှိပ်ရက်ဆက်တဲ့အုတ်ချုပ်ရဲ့အဖွဲပါလို့ပြောသွားတာပါ။အ အခုချိန်ထိလည်းအရှေ့ဂျာမနီမှာဖြစ်ဖြစ်ခဲ့တာတွေကလူတွေဘယ်လိုနေထိုင်ခဲ့ကြရဲဆိုတာကိုသတိရအမှတ်ရစရာတွေစိတ်ဝင်စားပြန်ပြီးစူးစမ်းခြင်းစရာတွေပိုတိုးလာစေပါတယ်ဂျီဒီယာပြတ်လိုက်ကဗနက်ဆာလမ်ကီကအခုလိုပြောပါတယ်
Besides all these serious and negative side of the
social media နဲ့ထားတဲ့ social media အာဏာရှင်စနစ်ရဲ့အခြားတစ်ဖက်မှာလူတွေရဲ့တာမန်ဘဝတွေလည်းအဲ့ဒီမှာရှိပါတယ်လူတွေကဒီလိုနိုင်ငံတစ်ခုမှာနေသားကြသွားပါတယ်သူတို့ကကောင်းကောင်းမွန်မွန်နေနိုင်တဲ့သူတွေနေ့စဉ်ဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုမသိကြတဲ့သူတွေပါဒါကလူနည်းစုပါဒါပေမဲ့လူနည်းစုတွေရဲ့အကြောင်းကိုလည်းခြံထားလို့မရပါဘူ
းတိုင်းကြီးကိုဖြိုခဲ့လို့အနှစ်30ကြာလာတဲ့အခါမှာဘာလင်ကနှစ်ဖက်ကိုညှဉ်းညွတ်အောင်လှုပ်ပေးခဲ့ပါတယ်ဒါပေမဲ့အရှိအနောက်ဂျာမနီဟာဒဇိန်းတွေဖြစ်နေစေပါဂျာမန်မာရှယ်ဖန်အဖွဲ့ကတုံ့တက်သူGeorge Forbrick ကလည်းပြောပါတယ
်။ So there is that element. I think there is still an element of humiliation.
အရှေ့ဂျာမနီမှာနေခဲ့သူတွေကြားမှာအနောက်ဂျာမနီဘက်နဲ့စာရင်ဒါမှမဟုတ်ဥရောပအလယ်ပိုင်းပဲဖြစ်ဖြစ်အနောက်ဥရောပနယ်ပဲဖြစ်ဖြစ်နှိုင်းယှဉ်ရင်ဘယ်လိုပဲကြိုးစားကြိုးစားအဆက်တကွက်ဖြစ်ရတာတွေအများကြီးရှိနေပါတယ်။သူတို့ကိုဒုတိယဒန်းစားဥရောပလူမျိုးဒုတိယဒန်းစားဂျာမန်တွေဆိုပြီးဆက်ဆံခံရတာမျိုးတွေရှိတယ
်။အကြသေးရင်ကကောက်ခံခဲ့တဲ့စစ်တမ်းတွေအရာဂျာမန်လူမျိုးတွေရဲ့53ရာခိုင်နှုန်းကသူတို့နိုင်ငံရဲ့အရှိတ်အဝါမှာအမျိုးသားရေးဝါဒခေါင်းထောင်လာတာကြောင့်သူတို့ဒီမိုကရေစီဟာအန္တရာယ်ရှိတယ်လို့မြင်နေကြပါတယ်။စီးပွားရေးတိုးတက်မှုနှေးလာတာကိုထင်ရတဲ့အနေနဲ့ဂျာမနီအစိုးရဘက်မှာအရှိတ်ဂျာမနီမှာနေတဲ့သူတွေရဲ့ယုံကြည်မှုကလည်းလျော့နေလာပါတယ်။အချိန်လေးက1989ခုနှစ်ကအနေအထားကိုပြန်ပြီးရောက်နေတာပါ။အောင်ပွဲတွေခံခဲ့ကြပေမဲ့ပြန်ပြီးတိဆောက်ရှင်းလင်းရတဲ့အချိန်ကချက်ခဲပြီးကြန့်ကြပါတယ်။အဲ့ဒီအချိန်ကိုမှီလိုက်တဲ့သူတွေကတော့အမားယွင်းတွေရှိခဲ့တယ်ဆိုရင်တောင်ဂျာမနီဟာအမှန်ဆုံးကိုရွေးချယ်ခဲ့တယ်အဆုံးစွန်တစ်ခုတည်းပဲရွေးစရာရှိတဲ့လမ်းကိုလိုက်ခဲ့တယ်လို့ပြောကြပါတယ်အနှစ်30ကြာလာတဲ့အခါမှာဗာလင်တိုင်းကိုဖြိုခဲ့ကြတဲ့အထိမ့်မှန်အောင်ပွဲခံကြရမှာဖြစ်ပါတယ်ဒါပေမဲ့လည်းအရေးထိုးနေစဲတမိုင်းအဖြစ်ပြက်တွေကထင်ရှားနေတာကိုလည်းပြန်ပြီးကြည့်ရအောင်မှာဖြစ်ပါတယ်
တခင်မြတ်သက်ပြပြသွားတာပါရှင်အခုမြန်မာအရေးစွန်းွေးကအစီအစဉ်လှည့်ပေးပါမယ်ချင်းငွေတွေပြန်ဆက်ဖို့စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံဗဟုဘဏ်ကတတိပေးခဲ့ပေမဲ့လုပ်ငန်းရှင်တွေဘက်ကရင်းနှီးထားတဲ့ငွေတွေမြုပ်နေပြီးပြန်မဆက်နိုင်ခဲ့တာဟာတိုင်းပြည်စီးပွားရေးကျဆင်းမှုနဲ့ပတ်သက်တယ်လို့မြန်မာလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာစောဦးကပြောပါတယ်စက်တင်ဘာလထဲမှာဗဟုဘဏ်နဲ့စီးပွားရေးလုပ်ငန်းရှင်တွေကြားဖြစ်ခဲ့တဲ့ခရက်ကြောင့်လူမှုကြားမှာစိုးရိမ်စရာဖြစ်ခဲ့ရတဲ့အခြေအနေမျိုးနောက်ထပ်မကြုံရအောင်တိုင်းပြည်စီးပွားရေးအချက်တဲကိုအများဆုံးကင်တွယ်ဖြည့်ရှင်းဖို့လိုတယ်လို့လည်းသူကပြောပါတယ်ဒေါက်တာဇော်ဦးကို VOA ရန်ကုန်ရုံးမှကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဆိုတော့ကျွန်တော်တို့မှာသိကျင်တာကတော့မကြသေးခင်ဒီမပိုင်းတွင်းရမှာဆိုပါလို့နော
်ဟုတ
်ကဲ့ဒီဘုရားနဲ့ပတ်သက်ပြီးတော့လူလူကြမှာတော်တော်လေးကြီးရထားသွားတယ်ဘုရားဒုက္ခထာလွတ်တော်မှာထွက်ဆိုသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူကြီးကမှနဲ့စွရင်လေးတွေဖြစ်လာပြီးတော့ဟိုရွှေတွေဝယ်ပါလေဝယ်ဆိုတော့လေးဘာနေပုံမှန်နည်းနည်းလေးဟိုတန်တရားဖြစ်သွားတဲ့ကိစ္စလေးဖြစ်လာတော့အဲ့ဒီဟာဘာကြောင့်များဘယ်အပေါ်အခြေခံပြီးတော့များဖြစ်လာတယ်လဲဆိုတာလေးကိုကျွန်တော်ရှင်းပြလို့ရအောင
်ဟုတ်ကဲ့အခုလိုပေါ့နော်နိုင်ငံတကာအတွေ့အကြုံတွေကိုပြန်ကြည့်မယ်ရှင်လေဒါဘာနေမှာကအခုလိုဒီမပြောလည်းမင်းနဲ့ဒီဖြစ်ရမျိုးတွေနဲ့ကြုံတွေ့ရတဲ့ကိစ္စတော်တော်များများဟာဒါဘာမှာတာဝန်ရှိတဲ့အာဏာပိုင်ဖွဲ့စည်းရလူကြီးတရားရဲ့နှုတ်ကဖွင့်ရစကားပေါ်မှာအများကြီးမှုတည်တယ်ဆိုတဲ့အားတွေတွေ့ရတယ်။ဥပမာအဖြစ်အမေရိကန်မှာဆိုရင်ဒီအရင်အမေရိကန်ဒီ Foreign Dual Board Federal Reserve Chairman ဆိုသူကစဉ်းစားရှင်းလင်းပွဲမှာဖြစ်ဖြစ်ဒါမှမဟုတ်ဘာမှဒီတည်ဝင်မဟုတ်တဲ့ဟိုအစည်းအဝေးလေးတစ်ခုမှာဖြစ်ဖြစ်သူပြောလိုက်တဲ့စကားတစ်ခွန်းကြောင့်အပြင်မှာ stock ဈေးကွက်မှာဆိုရင်တော့ကြီးရတဲ့အတိုင်းရှိတာပေါ့နော်။အဲ့တော့ခုဒီကိစ္စကိုကြည့်မယ်ဆိုရင်လည်းဒါဘိုးဘန်ဒုတိယဥက္ကဋ္ဌကလွတ်တော်မှာတရားဝင်ပြောကြားလိုက်တဲ့ဒီစကားပေါ်မှာဒါဒီကျွန်တော်တို့ဈေးကွက်ထဲကပေါ့ဒီဘန်အနှံသူတွေခေတ်ဘက်ကပေါ့ဒါကိုတော်တော်လေးကိုစိတ်ဝင်စားပြီးတော့သူတို့ဟိုဒီတိထားတဲ့သတင်းချက်လက်ပေါ်မှာအခြေခံတာမဟုတ်ဘဲနဲ့ဒီတချို့ဒီပြောလိုက်တဲ့စကားတချို့ပေါ်မှာပဲအခြေခံပြီးတော့ဒါစဉ်းစားပြီးဆောင်ရွက်ကြတာပေါ့နော်ဒါပေမဲ့လည်းတခုကောင်းတဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပို့ကိုခွန်၌ကဘာနေကိုစိတ်ချဖို့နော်ပြီးရင်လည်းဘိုးဘန်ဒီဥက္ကဋ္ဌကလည်းဒီကိစ္စဟာဘိုးဘန်ရဲ့မူဝါဒ နဲ့မတိုင်းညီပါဘူးဆိုပြီးပြန်ပြီးတော့ဒါကတော့အာပြောရရင်တော့ဟို
တိတ်တော့အမြင်မလာဘူးဖြစ်သွားတယ်နော်
ဟိုဟိုကတော့ဒီရှေ့စကားနောက်စကားမညီသူဆိုတော့ဖြစ်နိုင်ပေမဲ့လည်းဒါပေမဲ့လည်းပို့ပြီးအရေးပါတယ်ပို့ပြီးတော့ဒီတာဝန်ရှိတဲ့သူတွေကဝင်ရောက်ပြောဆိုလိုက်တဲ့ဒါကြောင့်လည်းဒါပြည်သူတွေပေါ်မှာဘာပဲပြောဘာနေပေါ်မှာယုံကြည်မှုပြန်ရှိလာတဲ့အတွက်ကြောင့်ဘာအခုဟိုပါပေါ့နော်ရခင်ကဆိုရင်ခဲ့တဲ့ဘာနေပြိုလဲမလားဆိုတဲ့ကိစ္စကတကယ်ဖြစ်မလာဘူးပေါ့နော်အဲ့တော့ဒါဟာမတန်ဝန်သားစရာကောင်းတဲ့အကိစ္စလို့ပြောလို့ရပါတယ
်ဒီဘဟုဗန်ဒုက္ခထအုပ်စုသိပ္ပမအချင်းလွတ်တော်မှာပြောသွားတော့ကအသူ့ရဲ့အဓိကမူလရွေချက်ကတော့စောစောကပြောတဲ့ဒီဟိုဘာနေမှာအဲ့ငွေတွေအပ်ထားတယ်အပ်ထားတဲ့ငွေတွေကိုဗန်နီယာစီးပွားရေးလုပ်ငန်းတွေကိုပြန်ချီတယ
်ဟုတ်ကဲ့
ဒါပေမဲ့အဲ့ပတ်စံတွေကပြန်ရောက်မလာဘူး
ဆိုတော့
အဲ့ဒီ PR တွေကြောင့်သူကအဲ့လိုမျိုးထုတ်ပြောလိုက်တာလားတခြားဘယ်အကြောင်းအရာတွေများရှိနိုင်တယ်လဲဆိုတော့ကျွန်တော်သိချင်တာ
ဟုတ်ကဲ့ဒါအဓိကအဲ့ဒါပါဒီ NPL လို့ခေါ်တဲ့တက်တန်းလုံချီးငွေတွေကိုဒီလုပ်ငန်းရှင်ကြီးတွေအတွက်ကိုဘိုးဘန်ကဖြေလျှော့တဲ့အနေနဲ့စောင့်ပေးနေတယ်သုံးနှစ်စောင့်ပေးခဲ့တယ်အခုပြီးခဲ့တဲ့စက်တင်ဘာ30မှာဆိုရင်ဒါတက်တန်းတစ်ခုပြည့်သွားပြီအဲ့တော့အဲ့ဒီတက်တန်းမှာလည်းဒါကျွန်တော်တို့ရဲ့ဘတ်ဂျက်စတဲ့အောက်တိုဘာမှာဘတ်ဂျက်စတဲ့ချိန်မှာဒီဘတ်ဂျက်ရမစခင်မှာဒါဘန်နီရဲ့လုပ်ငန်းအတိုင်းပဲပေါ့နော်ဒါဒီလုပ်ငန်းရှင်ကြီးတွေကိုအကျွေးပြန်ဆပ်ဖို့ရှိပြီးတော့နှိုးဆော်တာကြီးရှိတာပဲဒါပေမဲ့လည်းပြဿနာကလုပ်ငန်းရှင်ကြီးတွေတော်တော်များများကိုကျွန်တော်မရှိတဲ့ခါကျရင်လည်းသူတို့ရင်ဆိုင်နေရတဲ့စီးပွားရေးအခက်ခဲတဲ့အကြက်တွေကလည်းအမှန်ဖြစ်တယ်။သူတို့ကတကယ်ကိုဟိုစီးပွားရေးမလဲပတ်တဲ့တွေ့ကြောင်မလို့သူတို့မှလည်းဒီသူချီးရတဲ့ချင်းဝေတွေကိုအတိုးကိုတော့ပြန်ဆက်ဖို့ဆိုတာကအခက်ခဲဖြစ်တ
ယ်။အဲ့တော့ဒါကိုပြန်ပြီးတော့အရင်ဆက်ပြီးတော့အရင်ကောက်ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးလုပ်ရတာတစ်ဖက်မှာမအောင်မမြင်ဖြစ်နေတာအလုံးမဖြစ်ဘူးဖြစ်နေတာဟာဒီဘန်တွေသွားကြေးရိုက်တာတော့မှန်တာပေါ့နော်ဒါပေမဲ့သူတို့အလုံးမဖြစ်ဘူးဖြစ်နေတာဘာကြောင့်လဲနိုင်ငံရေး policy ကြောင့်လားစီးပွားရေး policy ကြောင့်လားသူတို့ရဲ့ရင်းနှီးမြှုပ်နှံငွေတွေပြန်ပြီးတော့မလဲပတ်တာပြန်မထွက်လာတာဘယ်နေရာမှာသွားအခြေခံတယ်လဲ
အဓိကတော့ကျွန်တော်တို့ဟိုပါပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေတော်တော်များများလုပ်ငန်းရှင်ကြီးတွေတော်တော်များများကဒီနိုင်ငံရဲ့စီးပွားရေးတော်တော်များများကိုသူတို့ကလွှမ်းခြုံပြီးလုပ်နေကြတာဆိုတော့သူတို့ကဏ္ဍတခုထဲမှာသူတို့လုပ်နေကြတဲ့လူတွေမဟုတ်ဘူးတော်တော်များများအင်ချမ်းကြီးလုပ်ငန်းတွေမှာเนาะလုပ်နေကြတဲ့သူတွေကလည်းများတယ်เนาะအဲ့တော့အင်ချမ်းကြီးတွေဟိုတယ်ရဲ့ဓမန်းကဒါ2015-16လောက်မှာဆိုတော့အတော်ကြီးကိုကြီးတဲ့အခါကျတော့အဲ့နေရာမှာလေလုပ်ငန်းရှင်ကြီးတွေကတော့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကဆက်ပြီးတော့ပေါ့เนาะရေရှည်တည်ကြမှာပဲရေရှည်ဒီလိုပဲတဟုန်တို့တက်နေမှာပဲအဲ့ဒီကြောင့်မလို့ကျွန်တော်တို့ကဒါအင်ချမ်းကြီးကိစ္စတွေကဒါအမတန်မှအများဆုံးကြီးမဲ့ကိစ္စတွေရှိပြီးတော့အဲ့နေရာတွေ
focus လုပ်ခဲ့ကြတာပေါ့
ဟုတ်တယ်အယူ site ကြီးလုပ်ခဲ့ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့မမျှော်လင့်မဲနဲ့ဒီ2016နောက်ပိုင်းမှာတော့ကျွန်တော်တို့ရည်ရွယ်ချက်နှံမှုတွေကလည်းကျဆင်းသွားတယ်ပြီးကျွန်တော်တို့ကုန်သွယ်ရေးအခုဂီရက်တွေဖြစ်တဲ့ခါကျတော့ကုန်သွယ်ရေးလုပ်ငန်းတွေကလည်းဖြည်းဖြည်းနဲ့နှေးကွေးလာတယ်ပြီးကျွန်တော်တို့စီးပွားရေးဟိုတိုးတက်မှုနှုန်းကလည်းကုန်ထုတ်လုပ်မှုတွေမှာတိုးတက်မှုနှုန်းကထင်သလောက်မတက်ဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့သုံးဆွဲမှုကတော့အရင်ခင်ကပုံစံအတိုင်းပဲသုံးဆွဲနေနိုင်ကြတယ်နော်။အဲတော့ကျွန်တော်တို့ GDP တွက်တဲ့အခါမှာ production နဲ့ consumption နဲ့ရှိတဲ့အခါမှာနော်သုံးဆွဲမှုတုံ
း
တက်ရင်လေ GDP တက်တယ်လို့ပဲပြောလို့ရတယ်။ဒါပေမဲ့အဲ့ဒါကစီးပွားရေးကိုတကယ်တက်တဲ့နော်ရေရှည်တိုးတက်တဲ့တိုးတက်မှုလို့ကျွန်တော်တို့ယူဆလို့မရဘူးနော်။အဲတော့ပြောချင်တာကတော့ကျွန်တော်တို့ control လုပ်မှုတော်တော်များများမှာနှီးကွေးလာတဲ့အခါကျတော့ခုနလုပ်ငန်းရှင်ကြီးတွေကအများသောအားဖြင့်ခုနပြောတဲ့အင်ချမ်းကြီးကိစ္စတွေမှာရင်းနှီးမြှုပ်နှံထားတယ်။ခုဆိုအင်ချမ်းကြီးတော်တော်များများရပ်ဆိုင်သွားတယ်အာရခင်စည်းကြီးပေးပြီးတော့ဝေထားတဲ့အာမြေတွေเนาะအင်ချမ်းမြေတွေကအခုဆိုရင်တော်တော်လေးကိုအရှုံးပေါ်ပြီးတော့ပို့ပြီးဆိုတာကဟိုရောင်းလဲဝယ်မဲ့လူမရှိတော့ဖြစ်တယ်ဘာကြောင့်လဲဆိုနိုင်ငံသားတွေကပဲအဓိကအာဒီဈေးကွက်ပေါ်မှာလာပြီးတော့เนาะဈေးကွက်ကိုစုအောင်အာဈေးကွက်ကိုပို့ပြီးတော့ဟော့ဖြစ်အောင်လုပ်ပေးခဲ့တာဒါနိုင်ငံတကာရင်းနှီးမြှုပ်နှံမှုကအဓိကသူတို့တွေကအခုနောက်ပိုင်းမလာတော့ဘူးဆိုရင်တော့ကျွန်တော်တို့ကိုချင်းချင်းကရောင်းမရဖြစ်နော်အဲ့တော့ဒီနေရာမှာသူကဘိုးဘန်ကဘလို့ပဲသူ့အာဟိုဟာအရာပေါ့နော်စီမင်းစီကံအရာပြန်ပေးဖို့တောင်းပေမဲ့လေလုပ်ငန်းရှင်ကြီးကပြောနေတာသူတို့မှပေးစရာကိုမရှိဘူးသူတို့အပေါင်ထားတဲ့ပစ္စည်းကိုဘိုးဘန်ကထူခွဲရောင်းချအောင်လေဒီကိစ္စဝင်မဲ့သူကအခုလက်ရှိအနေထားမှာဆိုရင်ဝင်မဲ့လူမရှိဘူးဖြစ်နေအဲ့တော့ဘန်တွေကလည်းအကိစ္စအောင်မလုပ်ချင်
So di lokan sini ni sura lah di jenar objek mati ni jara lah kroni ni pok. So tu lu pujar lah di luar ye ini ni nama. Di kalau sudah aku dah objek tu, tu lu ye ini ni nama ni be di lokan jiri alon lepan ni lah. So lu ye be pih pih di laman rasa tu ye be pih pok. No pok lu. So tu lu pok mami ayi tu lu ye senjir mu mami ayi di tanti sibau gaya sih deh ni thama sini. So lu tak kata biro adi bang dia tu nari pih pih macam ni mawe. Asuhani biro di akun sih shop bima how tu cina lagi. So lu dah hati ni apa ni? Kroni so lu tercinga tu sih mah umur ni ayi sih deh umur ni bawa mati ni jare lu. Yusa tar tepat macam ni biro. Tariu di tu sih yang umur ni tu tu bawa akun sih shop bila cing apa ni tepat macam ni dia siwa dia mah labi jin ni mula jame lebah mupi yang biro sih lama so lu tepat ni ni.
อ่าดีกว่ารอไอ้นักคู่อ่ะรอไอ้คนพิชชอบกิจชาโรพี่แกนี่คือเนี่ยสินสารเนี่ยกิจชาเนาะแต่ไม่เลยใต้สายตัวเรากูบันนี่พัฒนาพิบีเนี่ยนอกไปมาที่คนอุบลีก็เลยอัตวิเมสเลยหาพิจารณาพิจารณาเราการเข้ามาเราก็เราถ้าสินิจจะสีมาขังเว็บอยู่ดีบิวฮาวชาบิสองอย่างเราไม่พบดูดอ่ะกูบันนี่พัฒนาพิจดงอ่ะบันนี่เนี่ยเป็น ทุกเลยเดี๋ยวเป็นสันตรมเมียมาบาริพิตรวาเลสโรช่วยเวรีโรดอลาเวรีโรช่วยพิตรเอโรช่วยซีรีโรลาซีรีอาจีเจตโกนะเอเกวีดาจันโรดีสิมาเกินเนี่ยบันไดวิญญาณอะคุณธานาเนี่ยบิวดิลูพิชอมุมยูดามลูกเขยวิช่วยกูน่ะโอบันเนี่ยมาจงเนียเนี่ยแต่ตอนนั้นบันเนี่ยงวยทุกอย่างเป็นมาช่วยเวสิงเวนับบิวดอลาเวช่วยกิชาเรียเปียนเซียว เช่นไหนเนี่ยปูสู้ตัวเนี่ยแต่แม่กูว่ารอวิชินจริงๆตัวเราแม่ๆก็สินละมาบีเนาะช่วยเวียช่วยเวลาเทศสายเนาะจะเนี่ยกูช่วยที่ตัวว่าบอกวิ่งเวียร์ล้านจังอุปภาษีอัมลูกเป็นเนี่ยจะช้าตีเอวเวว่ามาบุญเดินทางเลยลงงานนี่เป็นเวมละเนาะสาวเนี่ยเวมละมีเป็นเวมละเนาะ เกี่ยวกับเรื่องปัญชินเช่นไหนเนี่ยช่วยขจารกูตัวเรื่องนี้มาดีกิจชามาเปลี่ยนบิวเนาะเส้นทางลาจาราชีเดียเปลี่ยนอายุสายลาจาราชีเดียยังเอาไว้ตัวกูจะก้าวไปอันนี้จาราชีจานี่อะไรเอ้ยด้วยจังหวะนี้กูรู้เส้นปัญหามาแต่ชิบะตัวยาบาร์เลยบ่เนาะแต่เมื่อกูจะโน้ตสูงนี่ละก็กูรู้ลูกปีเลยเด็กกิจชาฮะเนาะเอ็นชามีมาเว็บเปลี่ยนบิวยินดีชมเนี่ยจะเอาไม่ช่วยดีเจตนาละ นักอุตสาหกรรมเจตนาเลยด้านเนื้อสาหกรรมอากูเลยดีมันดีเนี่ยเอาไว้เปลี่ยนแปลงมีตันเนี่ยเรียนรู้ไม่ดีจนรู้สิว่าอย่าทบอย่ามั่งพอแต่ว่าสิ่งที่เราพิจารณาเราพูดรู้ส่วนนั่นก็เนาะสุขภาพก็บาลูนี่เลยสุดรอดีเพื่อการนั่นเองเราพิจารณาอาบีเม่เนาะทุกที่เช่นกงทุลุยการนั่นเองปีนี้จนรู้ลูกอาวุธเชื่อบิวอ่ะลูกกันลูกกันนั่นเองพันธุ์บีเม่การนั่นเองปีนี้จะช้า ที่กงด้วยกูทักกูเปลี่ยนไหมจันรู้ภาษาเวียนไหมลงงานนี่มาเนาะสิว่าอีสานลูกจ้างไหมที่ลงงานเช่นนี้อะไรที่นี่มายินดีมั่งนั่งไม่ช่วยดาวโค้งกันลูกคุณกูเอาไปรู้ลูกมันเลยช่วยหาเนี่ยทับอยู่ทัชจำกว่าไล่ปีเนี่ยช่วยเจ้าตานาพี่เด็กกันอะไรงูสีเสี้ยมัวเนื้อวิวเด็กเกย์จันรู้ได้ยินด้วยคงว่าพี่เสี้ยมกันอะไรงูสีเสี้ยมัวเปลี่ยนมีเวลา เนาะไอ้ข้าใจจันรู้ลูกจีเนี่ยสิว่าอุโมงค์ไหนแม้สิมุลัสเรียหาก็ยากเนาะแต่ไม่เลยกูรู้ล้อเสียรอสู้เอาไว้มาดีดูเส้นงานนี่เลยเส้นงานจะดีชนิดจะดีจนเราไม่ตุยอะไรเออจันรู้แบบอะไรดาวูเปลี่ยนบิวสเต็ปบิวบ่เนาะสู้เอาเสร็จแล้วมันได้ลูกผู้ช่วยหาเลยจันรู้ไต่ตรงบิวเปลี่ยนบิวบิวลูกวันนี้ดีเลยดูไปจันรู้เทมาเลยโอเคก็ตลาดจ้าดีดีไงก็มาเลยดีวะ
ก็จะวันไลฟ์ซีซั่นที่จะไปกันเลยเนี่ยมาอายุสูงนี้กันซีซั่นที่ป่าเลยใช่ไหมวิวเอเยตันนี่ก็เรียนยาวแบบซีซั่นที่ก็น่าเสียนี่จะรับเฉพาะเลยใช่ไหมวิวเอเนี่ยมาไปเนี่ยตั้งแต่ซีซั่นนี้กูตันนี่กูมาจากทุ่งนาปีนี้มาเลยเนี่ยมาสนุกจริงมันเนี่ยไปชาวนาอีกันเนี่ยคนนาอีกที่ไต่ดูมีจ้าตัวเรื่องเนี่ยเลเซ่เลเซ่เสียเพียง ดูดีอันไหนเว้ยมาไต่เล่มมีจ้าที่อากูเดินมาว่าน่าเสียนายบีที่เสียงกูมันเนี่ยเสียนายกันเนี่ยกูนายตัวเองยังเลยทุเรียนปีนี้ว่าเลยยันนี่กันสบายชาวนายกูเองกันเนี่ยคนนายที่เสียงกูรอไต่ดูสักคนสักกูเนี่ยน่าเสียงามมีจ้าเลยมาทุเรียนปีนี้ว่าเลย
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လည်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါအရင်ဆုံးဥစီသူအောင်မြင့်ရဲ့တွင်ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလွတ်တော်ရွေးကောက်ပွဲနှီးဥပဒေတွေပြင်ဆင်တဲ့ကိစ္စဟာဒီမိုကရေစီစနစ်စီသွားရလမ်းကိုအထောက်အကူဖြစ်စေနိုင်သလားဆိုတဲ့အကြောင်းဥစီသူအောင်မြင့်ရဲ့သုံးသပ်တင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီကရရဲ့ပိုင်းနိုင်ငံရေးနယ်ပယ်တွေပါဝင်ပတ်သက်နေကြသူတွေကြားအပြောများဆုံးကိစ္စတစ်ခုကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ရွေးကောက်ပွဲနှီးဥပဒေတွေကိုပြင်ဆင်တဲ့ကိစ္စပဲဖြစ်ပါတယ်အထူးစိတ်တဝင်စားနဲ့ဝေဖန်ပြောဆိုနေကြတာကတော့တပ်မတော်သားတွေနဲ့သူတို့အိမ်တော်စုဝင်တွေကိုတပ်ရင်းတပ်ဖွဲ့ပြင်ပကမဲယုံနေမှာမဲပေးစီမယ်ဆိုတဲ့ကိစ္စပါအရင်ကတော့သူတို့တွေဟာတပ်ရင်းတပ်ဖွဲ့အတွင်းကမဲယုံနေမှာပဲမဲပေးကြရတာပါရွေးကောက်ပွဲကော်မရှင်အနေနဲ့နှီးဥပဒေမှာအဲ့လိုပြင်ဆင်လိုက်တာကိုကျိုးစိုးထောက်ခံတဲ့သူတွေရှိသလိုလိုအပ်လို့လားတပ်မတော်သားတွေကိုမယုံလို့လားဆိုပြီးမျိုးကိုထုတ်သူတွေလည်းရှိနေပါတယ်ကန့်ကွက်တယ်ဆိုတဲ့ပြောဆိုမှုမျိုးကိုတော့မကြားမသိရသေးပါဘူး2019အောက်တိုဘာ3ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရဲ့လွှတ်တော်ရွေးကောက်ပွဲတွေကို၅ချိန်မြောက်ပြင်ဆင်တဲ့နှီးဥပဒေတွေမှာဘာတွေပါဝင်သလဲအဲ့ဒီဥပဒေပြင်ဆင်ချက်ကြောင့်ဘလို့အကျိုးရလတ်တွေဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ
်အခုပြင်ဆင်လိုက်တာဟာပြည်သူလွှတ်တော်ရွေးကောက်ပွဲနှီးဥပဒေအမျိုးသားလွတ်တော်ရွေးကောက်ပွဲနှီးဥပဒေနဲ့တိုင်းနယ်ပြည်နယ်ရွေးကောက်ပွဲနှီးဥပဒေတွေပါဝင်ကြပါတယ်။ပြည်စစ်တဲ့နှီးဥပဒေတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးကတော့တက်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်ပြင်ပမဲယုံတွေမှာမဲပေးခိုင်းမဲ့ကိစ္စပါ။အဲ့ဒီအတွက်တက်ဆိုင်ရာရွေးကောက်ပွဲနှီးဥပဒေ39နှီးဥပဒေကွဲကကြီးကိုအစားထိုးလိုက်တဲ့ဖြည့်ဆွတ်ချက်မှာတွေ့နိုင်ပါတယ်။အပြည့်စုံကတော့1ကော်မရှင်တာဝန်ပေးချက်နှင့်အညီတက်မတော်သားများနှင့်ရင်းနှီးနှင့်အတူနေထိုင်ကြသည့်အိမ်တော်စုဝင်များနေထိုင်ရာတည်ရင်းတပ်ဖွဲ့များအတွေ့မဲယုံနေရာတမက်ရာ၌တက်ဆိုင်ရာရက်ွက်သို့မဟုတ်ကျေးရွာအုပ်စုအတွင်းရှိမဲဆန်နာရှင်များနှင့်အတူဆန္ဒမဲပေးနိုင်ရန်နှင့်ပွင့်လင်းမြင်သာမှုရှိစေရန်တက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းများရွေးကောက်ပွဲကိုယ်စားလှယ်များမဲယုံကိုယ်စားလှယ်များအကူကိုယ်စားလှယ်များနှင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူများလွတ်လပ်စွာဝင်ထွက်သွားလာနိုင်ပြီးထိုတရင်တပ်ဖွဲ့၏ပြင်ပတင့်လျော်သည့်နေရာတွင်တက်မှတ်ပေးရမည်ဆိုပြီးဖော်ပြထားပါသည်။နောက်ဆုံးချိန်ထိအတည်ဖြစ်ခဲ့တဲ့ရွေးကောက်ပွဲနှီးဥပဒေတွေထဲမှာအဲ့ဒီကြာထန်းချက်မပါပါဘူး။အခု၅ချိန်မြောက်ပြင်ဆင်ချက်မှမှအဲ့ဒီအချက်အသစ်ဖြည့်ဆွတ်ထားတာဖြစ်ပါတယ်။အရင်ကဆိုရင်တော့တက်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာတက်တွင်းမဲယုံတွေမှာပဲမဲပေးခဲ့ကြတာပါလက်နက်ကင်တက်ဖွဲ့တစ်ခုရဲ့အဝန်းအဝိုင်းတွင်းမှာအဲ့ဒီလက်နက်ကင်တက်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေမဲပေးကြရတာမို့လွတ်လပ်မှုရှိနိုင်ပါမလားတက်ဆိုင်ရာတမှုတွေရဲ့လွှဲမှုမှုတွေရောမရှိနိုင်ဘူးလားဆိုပြီးမေးခွန်းထုတ်နေကြတဲ့ကိစ္စဖြစ်ပါတယ်။နောက်ထပ်အရေးကြီးတာတစ်ချက်ကရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့အဲ့ဒီမဲပေးတဲ့မဲယုံတွေကိုအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့သူတွေလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်ရဲ့လားဆိုတဲ့ပြဿနာပါ။အခုအဲ့ဒီကြာထန်းချက်ဖြည့်သွင်းလိုက်ပြီးဖြစ်လို့တက်မတော်သားတွေသူတို့ရဲ့မိသားစုဝင်တွေရွေးကောက်ပွဲမှာလွတ်လွတ်လပ်လပ်မဲပေးနိုင်မှာဖြစ်တယ်လို့အမတ်လောင်းတွေနဲ့တက်ဆိုင်သူတွေလည်းအဲ့ဒီမဲယုံတွေစီလွတ်လွတ်လပ်လပ်ဝင်ထွက်ခွင့်ရသွားတော့မှာပါ
။နောက်ထပ်ပြင်ဆင်တာတစ်ခုကတော့ကြိုတင်မဲပေးတဲ့ကိစ္စကိုပြင်ဆင်တာပါ။ကြိုတင်မဲပေးမဲ့သူတွေကိုစီရင်မှန်မှန်ကန်ကန်ပြုစုဖို့ကိစ္စမဲပေးမဲ့သူစီးရင်မှာကြိုတင်မဲပေးမဲ့သူတွေဖြစ်ကြောင်းမီနီတာအမှတ်သားပြုပြီးထင်ရှားအောင်လုပ်ရမယ့်ကိစ္စ ကျိုတေမဲပေးမဲ့သူတွေရဲ့နာမည်တွေကိုလည်းပွင့်လင်းမြင်သာမှုရှိအောင်တိုက်ဆိုင်စစ်ဆေးနိုင်အောင်ဖော်ပြထားရမယ်ကိစ္စနောက်ဆုံးကျိုတေမဲပေးတာကိုသက်ဆိုင်ရာအမတ်လောင်းတွေကိုယ်စားလှယ်တွေလေးလာစောင့်ကြည့်သူတွေလိုက်ပါစောင့်ကြည့်နိုင်မဲ့ကိစ္စတွေကိုဖြည့်ဆွတ်ထားပါတယ်အရင်စစ်ဆိုရကကမကထလုပ်ပြီးကျင်းပပေးခဲ့တဲ့2010ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ပြည်ခိုင်ပြိုးမ တွေရည်တက်ချိန်မှာသူတို့နိုင်တယ်တာမမဲတွေရည်တွက်ချိန်မှာသူတို့နိုင်တယ်ဒါပေမဲ့ဘယ်ကရောက်လာမှမသိတဲ့ဂျိုတင်မဲတွေအထုတ်လိုက်သွန်ချရည်တွက်လိုက်ချိန်မှာတော့သူတို့ရှုံးသွားတယ်ဆိုပြီးကြေကြေပြတ်ပြတ်ပြောဆိုတာမျိုးရှိခဲ့လို့ပါပဲအခုဂျိုတင်မဲစီးရင်ပြုစုစေတာမဲပေးချိန်မှာအားလုံးစောင့်ကြည့်နိုင်တာစတဲ့အချက်တွေပြင်လိုက်နိုင်ပြီမို့ဂျိုတင်မဲကနေမတမာမှုတွေဖြစ်လာမဲ့အရေးအထိုက်လျောက်လျှော့ချနိုင်မယ်လို့ခံမရပါတယ်
။ဤဥပဒေချမ်းမှာနောက်ဆုံးပြင်ထားတဲ့တစ်ချက်ကမဲဆန္ဒနဲ့ပြင်ပရောက်တက်မတော်သားတွေရဲ့မဲပေးမှုပါ။ပြင်ဆင်ချက်ထဲမှာတက်မတော်သားတွေသူတို့နဲ့အတူမိသားစုဝင်တွေမဲဆန္ဒနဲ့ပြင်ပတနည်းအားဖြင့်ရှေးတန်းစခန်းလိုမျိုးရောက်နေရင်အရင်လိုကိုယ့်ဘာသာကိုအစဉ်ပြေတဲ့အချိန်တက်မှတ်ပြီးမဲပေးစီတာမျိုးမဟုတ်ပဲကော်မရှင်ကတက်မှတ်ပေးတဲ့နေ့ရက်နဲ့အချိန်တွဲမှာပဲမဲပေးကြဖို့ဆိုပြီးပြင်ဆင်ထားပါတယ်။လက်ရှိဤဥပဒေကိုပြင်ဆင်လိုက်ရတာနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကကော်မရှင်ရဲ့စံ၅ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေနဲ့အညီလွတ်လပ်မှုရှိဖို့မျှတမှုရှိဖို့အများယုံကြည်လက်ခံဖို့မဲပေးခွင့်ရှိသူတွေရဲ့ဆန္ဒအမှန်ထုတ်ဖော်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်ရတာလို့ဆိုပါတယ်။လက်ရှိရွေးကောက်ပွဲဥပဒေနဲ့ပုံသဏ္ဍာန်အရတက်မတော်သားတွေရဲ့မဲဟာတချို့သောမဲဆန္ဒနေမြေတွေမှာအတော်လေးအရေးပါနေပါတယ်။ဥပမာရန်ကုန်တိုင်းကိုကိုချိုးမြို့နယ်ဆိုရင်မဲပေးခွင့်ရှိသူတွေထဲမှာတက်မတော်သားတွေကအများစုဖြစ်ပြီးပြည်ထောင်စုအဆင့်အမတ်တယောက်နဲ့တိုင်းအဆင့်အမတ်နှစ်ယောက်ရွေးချယ်ရမှာအဲ့ဒီတက်မတော်သားမဲတွေကအဆုံးဖြတ်ဖြစ်နေလို့ပါပဲ
ကိုကိုချိုးလိုမဟုတ်ပေမဲ့တိုင်းရင်တက်ဖွဲ့အခြေစိုက်မှုများတဲ့တချို့သောမဲဆန္ဒနေမြေတွေမှာတော့တက်မတော်သားတွေရဲ့မဲတွေဟာအဆုံးဖြတ်မဖြစ်တာတောင်အရေးပါတဲ့အခန်းကဏ္ဍကပါနေတဲ့မဲဆန္ဒနေမြေတွေလည်းရှိပါတယ်ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခုနည်းဥပဒေပြင်ဆင်ချက်ဟာပါတီအသီးသီးကအမတ်လောင်းတွေအတွက်တက်တွင်မဲယုံတွေကြိုတင်မဲတွေမဲဆန္ဒနယ်မြေပြပရောက်မဲတွေအတွက်စိုးရိမ်ပူပန်နေရမှုကနေရော့ပါစေနိုင်သလိုတပ်မတော်သားတွေအနေနဲ့လည်းအရင်ထက်ပိုပြီးလွတ်လွတ်လပ်လပ်မဲပေးခွင့်ရလာလိမ့်မယ်ဒီမိုကရေစီစနစ်ဆိုတာဘာလဲလို့ပိုပြီးခံစားသိရှိနားလည်လာလိမ့်မယ်လို့မျှော်မှန်းရပါတယ်ဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တာမို့အခုနည်းဥပဒေပြင်ဆင်မှုဟာဒီမိုကရေစီစနစ်စီသွားရလမ်းကြောင်းကိုအထောက်အကူဖြစ်စေနိုင်ကြောင်းပါ
သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းမှာလဲနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုလာမယ့်အင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဘရရှ်မြန်ပြလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်မြန်မာလူထုကြိုက်တဲ့ NLD ပါတီလင်းနှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူရဲ့စွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲစားမှုတွေလည်းရင်ဆိုင်နေရပါတယ်ဒီအတွက်အနာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများဆောင်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်အခုအင်္ဂါနေ့ညတရက်လီလိုက်အစည်းအဝေးမှာတော့ရွေးကောက်ပွဲအကြိုကာလနဲ့အနာရ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လှင်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သရရှင်တွေကျေးဇူးပါတယ်ခင်ဗျ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလမ်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးမရေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကဏ္ဍကိုလည်းနှာစင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။
VOA ရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေနဲ့ Messenger ကအစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချောင်းပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။တော်ရရှင်တွေကျမတို့စီကိုစာရေးတဲ့အထက်မှာတော့နောက်ပိုင်းမှာ Facebook Messenger အသုံးပြုပြီးရေးလာတဲ့စာတွေအများပြလက်ခံရရှိရပါအများဆုံးလို့ပြောရပါမယ်နော်။ဒီမှာတော်ရရှင်တယောက်ကနိုင်ဝင်းဆိုတဲ့တော်ရရှင်မှာနေ့တိုင်းနဲ့နေ့တိုင်းအားပေးပါတယ်။သူကြိုက်တာကတော့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာလို့ပြောလာပါတယ်။ဒီမှာကိုကိုဆိုတဲ့တော်ရရှင်ကအားပေးနေပါတယ်။ကျွန်တော်အားတိုင်းအမြဲနားထောင်ကြည့်ပါတယ် VOA ဆိုပြီးစာရိုလေးရေးပို့လာပါတယ်။ကျေးဇူးတင်ပါတယ်ရှင်။စာရိုလေးရေးလာတဲ့တော်ရရှင်နိုင်ဝင်းမှာစေနာရှင်ဆိုတဲ့တော်ရရှင်ကလည်းသူ့လိုပဲတကြောင်နဲ့စာရေးပို့လာတာပါ။မင်္ဂလာပါညီအစ်ကိုမောင်နှမတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကျေးမာခြင်းနဲ့ပြည့်စုံနိုင်ကြပါစေတဲ့ကျမတို့ VOA 102 1 0သားတွေကိုဆုတောင်းပေးလာတာဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှင်တယောက်ကတော့သူ့ရဲ့စာရွက်တွေကိုတက်ပုံရိုက်ပြီးတော့ရေးပို့လာပါတယ်။နောက်ပြီးတော့မေးခွန်းတစ်ခုလည်းမေးလာပါတယ်။ Facebook အကောင့်ပိုင်ရှင် Campaign Camp စာရေးလာတာပါ
။ကျွန်တော် VOA သတင်းနားထောင်ပါတယ်။သတင်းကြည့်တာလည်းစိတ်ဝင်စားပါတယ်။သတင်းတွေတက်ပုံတွေတင်ပို့ခြင်းပါတယ်။အခုပို့လို့ရပါသလားလမ်းညွှန်ပေးပါခုပို့တဲ့ဓာတ်ပုံနဲ့စာများမှန်ပါသလားဘယ်နဲ့ရကြာမှာကြီးညာပါသလဲကြီးညာရက်မှာတွေ့မြင်ကြပါလေ
ဒီတော်ရရှင်ကချင်းစာပေနဲ့ယဉ်ကျေးမှုကော်ပတီနာမည်များဖြစ်ကြပါတယ်ဆိုတော့သူကသူတို့ကော်ပတီဖွဲ့တဲ့အကြောင်းအရာတွေကိုသူတို့ရဲ့ဒီသူတို့ရဲ့တရားဝင်ထုတ်ထားတဲ့စာရွက်တွေကိုဓာတ်ပုံရိုက်ပြီးပို့လာတာဖြစ်ပါတယ်ဟုတ်ကဲ့ကျမဒီတော်ရရှင်ကိုထုံးစံတိုင်းမဲ့ Messenger ကနေပြောလဲစာပြန်ပေးထားပါတယ်ဟုတ်ကဲ့ဟိုတခြားတော်ရရှင်တွေလည်းဒီလိုအကြောင်းအရာမျိုးနဲ့ဆက်လင်းပြီးတော့သိရအောင်လို့ကျမဒီမှာလေလိုက်ပေါ်ကနေပြန်ချားပေးချင်ပါတယ်ရှင်အဓိကကတော့ကျမတို့ဆွေကိုစာရေးတဲ့တော်ရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပထမပြောချင်ပါတယ်နော်ဒီတော်ရရှင်ကသတင်းတွေပို့ပေးလို့ရပါလားဆိုတော့ဟုတ်ကဲ့ကျမတို့ရဲ့သတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက VOA သတင်းတောက်တွေပို့ပေးနေတာဖြစ်ပါတယ် VOA တော်ရရှင်တွေအနေနဲ့ကိုပိုင်ထင်မြင်ယူဆချက်ထုတ်ပေါ်တာမျိုးရင်ဖွင့်တာမျိုးသတင်းပေးတာမျိုးလုပ်လို့ရပါတယ်ဒီ Messenger မှာပဲစာရေးပြီးတော့သတင်းပေးပို့နိုင်ပါတယ်သတင်းပို့တဲ့အခါမှာလည်းတကယ်လို့ကျမတို့ကဒီသတင်းကိုစိတ်ဝင်စားတယ်ကျမတို့ထပ်ပြီးတော့ထုတ်လွှင့်ခြင်းနဲ့ဆိုရင်တော့ဒီကိစ္စအကြောင်းအရာနဲ့ပတ်သက်တဲ့သတင်းကိုကျမတို့တိုက်ရိုက်ကိုယ်တိုင်စုံစမ်းကြည့်ပါတယ်ကျမတို့ရဲ့သတင်းတောက်တွေကပဲဖြစ်ဖြစ် Washington DC ကပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ပဲဖြစ်ဖြစ်လူနဲ့ဖြစ်စေဆက်တယ်ပြီးတော့စုံစမ်းပါတယ်အဲ့ကနေပြီးတော့ကျမတို့သတင်းတစင်တင်ပြပါတယ်ရှင်အဲ့လိုမျိုးသတင်းပေးပို့လာကြတဲ့တော်ရရှင်တွေကိုလည်းအထူးကျေးဇူးတင်ပါတယ်နော်ဖွဲ့သားများအားလုံးကျန်းမာကြပါစေဆိုပြီးရေးလာတဲ့မောင်ဝင်းဆိုတဲ့တော်ရရှင်ကတော့သူရေးလာတဲ့စာလေးကိုဖတ်ပြီးတော့တစ်ချိန်လုံးကကျမတို့ကိုဘလောက်တောင်မြန်မာနိုင်ငံကအားပေးခဲ့လဲဆိုတာကိုအမှတ်ရစေတာပါသူကဒီလိုရေးလာပါတယ
်မင်္ဂလာပါ VOE အဖွဲ့သားများကျန်းမာကြပါစေအဖွဲ့သားတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျန်းမာခြင်းနဲ့ပြည့်စုံနိုင်ကြပါစေဗျာ VOE ထာဝရအောင်မြင်ပါစေအမြဲနားထောင်နေပါတယ်1986ခုနှစ်အချိန်ကလေးကအားပေးလာတာပါနောက်တာခက်ကခိုးပြီးတော့နားထောင်ရတာမမိမသိပါဘူးBBC VOE RFE ညာနေသည်ရန်တိုက်ပေးနေသည်မူသားများပြောသည်ပြပအားကိုပစင်ယူအစုမြင့်ဝါဒီများဆန့်ကျင်ကြဆိုတဲ့ဆောင်းမုတ်ကလေးတွေကိုမှတ်မိနေပါသေးတယ်။အမှန်တိုင်းထုတ်လင်းလို့အခုချိန်ထိရပ်တည်နိုင်နေဆိုတာပြည်သူတွေသိကြပါရယ်။ထုတ်လင်းတဲ့အစီအစဉ်တွေအားလုံးနားထောင်အားပေးရပါ။တိုက်ပွဲတွေဖြစ်နေတဲ့နေရာကပြည်သူတွေအတွက်လည်းစိတ်ညစ်စရာတောကရောက်ရတာတွေနားထောင်ရလို့အင်မတန်ဆင်ကောင်းဖြစ်ရပါရယ်။ကျွန်တော်ကအခုထိုင်းနိုင်ငံမှာလှုပ်လှုပ်နေပါရယ်။နိုင်ငံတကာသတင်းတွေမြန်မာပြည်ကသတင်းတွေတင်ဆက်ပေးလို့ရန်ကိုကျေးဇူးတင်ပါရယ်ဗျာ။အမြင်အားပေးလျက်ပါအောင်မြင်ပါစီ VOA ကျေးဇူးတင်ပါတယ်ဗ
ျဟုတ်ကဲ့ပါကိုမောင်ဝင်းရေးလာလို့သတင်းစာထဲမှာအဲ့လိုမျိုး BBC VOA RFA လေလိုင်းပေါ်ကလူသက်သမားများဆိုတဲ့ဒီပြောဆိုတာတွေကိုပြန်ပြီးအမှတ်ရစေပါရယ်နော်အမြဲတမ်းနားဆင်အားပေးရဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီ ਈ ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ပြီးတော့ရေးလာကြတဲ့တော်ရရှင်ရဲ့အကြံပြုချက်တွေဒါမှမဟုတ်လည်းတုံ့ပြန်ချက်တွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျမတို့ဒီကိုစာရေးနေကြတော်ရရှင်ဖြစ်တဲ့တကုမျိုးတက်ကဦးလာထွန်းသူကတော့ဒိုင်းလေလိုင်းအစီအစဉ်တွေဒါမှမဟုတ်လည်းဒီမြမရေးသုံးသက်ချက်အစီအစဉ်တွေကိုပို့ပြီးတော့စိတ်ဝင်စားပုံမှာအဲ့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဝေဖန်အကြံပြုချက်တွေသူ့ရဲ့အမြင်တွေကိုနောက်ပိုင်းမှာအများနဲ့စာရေးလေးရှိသူပါ။ဒီတစ်ခါလေသူကဒိုင်းရလေလိုင်းအစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်။
ဒီကနေ့ညတိုက်ရိုက်လေးလိုင်းကိုစိတ်ဝင်စားတိတိချာချာနားထောင်ပါရယ်။အရန်လေသဘောကျတာပါ။ပြီးထားတဲ့အချိန်နဲ့အကြောင်းအရာကကြီးမားလို့တော့တုတ်တီးတုတ်ပြာကြပြားကြီးရလို့ခံစားရလို့ရခိုင်ရေးဆွေးလို့ရတာရခိုင်အရေးဓာတ်သက်ပါလို့ပြောရမလား။ပထမရခိုင်ကမွတ်စလင်လားဘင်္ဂလီတွေအသက်ဖက်နဲ့ထုတ်ပြေးကြရတယ်လို့အခုတိုင်းရင်းထားတဲ့ရခိုင်တွေ Now set to a Lena G. Janine, Moboga Satana G. Regani, a Tedubi Pinichar, a Pit Jimmy me, Rakai Minega Dugarigo, Indegani, Yendamama Pilatlo, Kanzaya Lailuba, Kanzan G. Laya Laya Pinija Jaga, Jatina Mazilo Sutomare.
Ulato, season got Mira Nas and Biro, a Colomio, Domian Lari, Yede, to Jesu de Marino. The Italian line season a better bureau, a Yila and out at Doras in Diacaro, the Doras in Autoba Lagoma.
ထုတ်လွှင့်ပြီးတော့တိုက်ရိုက်လေလံအစီအစဉ်နဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှင်းတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်သူကအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ်။ကျုပ်တို့ပြည်သူတွေနှိုးကြဖို့လိုမယ်။ကြံပါတီအုပ်ချုပ်တာလဲခံခဲ့ပြီးပြီ။တောင်းအုပ်ချုပ်တာလဲခံခဲ့ပြီးပြီ။တပါတီစနစ်နဲ့တွားမယ်လံဘယ်လမ်းမှမကောင်းနိုင်ဘူး။အနာရပါတီရဲ့တစောက်ကန် အရင်လိုတပါတီတဲ့စုပုံနေရင်တော့အသာစီးရပါတီရဲ့လုံသမျှခံကြရမည်အားလုံးကမခိုးမဲ့သူမပါပါဘူးခိုးမဲ့သူတွေကြီးပါပဲခိုးတာချင်းအတူတူတပါတီတဲ့ဆိုလွတ်လွတ်ကျွတ်ကျွတ်ခိုးလို့ကောင်းတယ်ပါတီစုံဆိုတော့သူကြီးရငါကြီးရနဲ့ခိုးတာတော့မလွတ်လပ်ဘူးပါတီစုံစနစ်ကိုသွားနိုင်မှုပြည်သူတွေအသိလိုပါတယ
်ဒါရဲ့လေလိုင်းအစီအစဉ်အတွက်ရေးလာတဲ့လူသစ်ဆိုတဲ့သောရရှင်ပါနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိကြပါ။အဲ့ဒီကစာတချို့ကိုလည်းကျွန်မအခုပြောပြပေးသွားခြင်းပါတယ်။ပထမဦးဆုံးဦးသိန်းအောင်ဆိုတဲ့တော်ရရှင်မြန်မာနိုင်ငံကဒီအထူးသဖြင့်ရခိုင်ဒေသကစီရေးပရိပခ္ခရည်နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာလေးဝေမျှပေးခြင်းပါတယ်
။စစ်ပွဲကြမှာအရသာတည်ဆုံမှုရှိတယ်ဒါပေမဲ့အရသာတည်ဆုံမှုအများစုကဗမာစစ်တပ်ကလုတာပိုများတယ်အရသာကိုပေါ်တာခေါ်တာမျိုးလမ်းပြခေါ်တာမျိုးတခါလေတက်ဖြတ်တာမျိုးလဲဗမာစစ်တပ်ကလုတာပိုများပါတယ်အခုဆိုရင်ကြည့်ပါလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်လို့လူနေအိမ်တွေမှာပေါက်ကွဲအပြစ်မဲ့ကလေးတွေလူလူတွေတည်ကြည်ရပါတယ်ဒါ ਉਹ လဲဗမာစစ်တပ်ကလုတာပါပဲအဲ့တော့ဗမာစစ်တပ်ရဲ့ဖက်စစ်ကိုလိုနီအကြမ်းဖက်တောင်းကြမ်းမှုတွေကိုရတန်းပေးဖို့ဒီ VOA ကနေတဆင့်တောင်းဆိုလိုက်ပါတယ်
ဒါကတော့စစ်ဘေးကံခံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုရတန်းကရက်ပါဆိုပြီးဒီသောရရှင်ပန်ကြားလာတာဖြစ်ပါလိမ့်ရှင်။နောက်ထပ်သောရရှင်ရည်ရဲဆိုတဲ့သောရရှင်ကတော့လက်ရှိမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အာဏာရအစိုးရပေါ်မှာကန့်ကွက်စာရေးလာတာဖြစ်ပါလိမ့်။ပြည်သူလူထုအဆင်းရဲဒုက္ခကြုံရလွန်းလို့ပါဆိုပြီးဒီသောရရှင်အခုလိုရေးလာပါလိမ့်ရှင်
။ NLD အစိုးရကိုစိတ်ပြက်မိပါတယ်ဗျာ။အောက်ရှိပြည်သူတွေရဲ့ကောင်းကျိုးကိုတတိယရောက်ပါတစ်ခုမှလှုပ်ဆောင်နိုင်တာမရှိဘူးဗျာ။စစ်အစိုးရတို့ကတော့ရှာဖွေစားလို့ရသေးတယ်။ပြည်သူအစိုးရလက်ထက်ကြားမှာပိုပြီးဒုက္ခရောက်ရတယ်။နိုင်ငံတကာကအစိုးရယုံတွေဖြစ်တဲ့ထီလီပါယုံနဲ့ရဲစခန်းဌာနတွေကိုနှီးပညာအကူအညီနဲ့စိတ်ဓာတ်တွေကိုဝိုင်းပြီးပြင်ပေးစေချင်ပါတယ်။ VOA ရေ
လောလောဆယ်မြန်မာနိုင်ငံကကြက်တဲမှုတွေပေါ်မှာဒီသောရရှင်ကဒီအစိုးရအနေနဲ့ဒီထက်ပိုပြီးလှုပ်ဆောင်တင်နေဆိုတာစာရေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒီကြောင့်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်။မော်ဗီရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်။အခုတေးတော့လာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်နော်။ချင်းတောင်းပါတယ်ဆိုပြီးတော့ကျမစီကို Messenger ကနေစာ ပေးပို့ထားတဲ့တယောက်ကတော့ရန်ကုန်မှာကျန်ခဲ့တဲ့ဥဥဘိုက်ဘူးဥဥကိုဥဥဥစောဥဥဘောဥဥမူးမြင့်အောင်ဥဥစိုးနဲ့ဖိုးဖိုးညီတို့အတွက်ပါတဲ့ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တခြင်းလေးတောင်းပေးကြပါလေတဲ့အရင်လာမင်းနဲ့သူ့ရဲ့ကိုကိုတို့ကတောင်းပေးလိုက်ပါလေတဲ့ဒီတေးတောင်းတာတွေမှာပါရင်နေမယ်လေတော်တော်လေးကိုစိတ်ဝင်စားစရာကောင်းပါရဲ့နော်ကဲဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တခြင်းလေးမေတ္တာလက်ဆောင်ဖြင့်နဲ့ထုတ်လွှင့်ပေးကြပါလေဒီတေးတောင်းခံရတဲ့သောရရှင်တွေရော view တိချစ်ပရိသတ်တွေအားလုံးရောဒီတခြင်းလေးကိုနှစ်ထိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ဝေးလာရင်မချေရဘူးတဲ့လားဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော်
Chemita kumala Memo meyo te peba Yomu piado bula Lantui chenai ma Sima tomba luce tuabla Miu peinai zama shiloba Hey Tati shilo shitura ahoyaba Nena le maba Mnena yolo yeso pyo migaba Ne piantere suga moko bela Nerai, nero pibe yugara Ne jimmo chituma pieto urela Ne chalaro se kamayota la Ne ha chojin ni bolan pya tumba Nyan no ba chete lo Kho yong mi re na chiko Patan bu lo pyo ga so pye khe le ta la
ဝေလာရဲ့မချေရဘူးလေလားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOE Internet ဆာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ website လိပ်စာက bambis.voenews.com ဖြစ်ပါရဲ့။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။Nena le maba Mne nai lolo yeso pyo mi daba Mne pya pere suwa mo kumbela
မအေးစံလာကျစီစဉ်တင်ဆက်ပေးနေတဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုအလိမ္မာနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းဆက်ပြီးတော့နားဆင်ကြကြရအောင်ပါ။
လောဘဒေါသတွေများပြီးစိတ်တင်ကြမှုတွေနဲ့ပြည့်စုံအောင်ရုန်းကန်နေရတဲ့ဒီနေ့ခါမှာလူတွေသိချင်းတရားကိုနားလည်အောင်အစမ်းသိကြည့်ဖို့ပြင်ဆင်ပေးတဲ့အာတုပအခမ်းအနားတစ်ခုတောင်ကိုရီးယားနိုင်ငံဆိုမျိုး Yeonwon Healing Center မှာကျင်းပခဲ့ပါတယ်။ဆယ်ကျော်သက်အရွယ်ကနေပင်စင်စားအရွယ်အထိအရွယ်မျိုးစုံလူ30-40လောက်အသင့်ပြင်ထားတဲ့အခောင်းတွေထဲမှာ10မိနစ်လောက်ဝင်ပြီးသိချင်းတရားကိုလက်တွေ့ခံစားကြည့်ရတာပါ။ဘေးမှာရှိတဲ့လူတယောက်ကိုကိုနဲ့ရှင်ပြိုင်ပတ်လို့အရင်ကသတ်မှတ်ပြီးမနိုင်နိုင်အောင်ပြိုင်ဆိုင်ခဲ့ပေမဲ့တကယ်တမ်းအခေါင်းထဲရောက်တဲ့အခါဘာအတွက်ပြိုင်ခဲ့တာလဲမိတ်ဆွေတယောက်လက်တွဲပေါ်တယောက်အဖြစ်ဘာလို့အရင်ကမသတ်မှတ်နိုင်ခဲ့တာလဲဆိုတာမျိုးပြန်စဉ်းစားလာနိုင်စေပါတယ်။သေခြင်းတရားကလူတွေရဲ့အတွေ့အခေါ်အယူဆတွေကိုပြောင်းလဲဖြစ်တယ်လို့အစမ်းသိကြည့်သူတွေကပြောပါတယ်။စန်တာစတင်တည်ထောင်ခဲ့တဲ့2012ခုနှစ်နောက်ပိုင်းအခုလိုအခေါင်းထဲဝင်အစမ်းသေးကြည့်ခဲ့သူ2000ခွဲကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါရယ်အစမ်းသေးကြည့်ခြင်းနဲ့ဆိုရင်အခကျင်းငွေပေးကြမလို့ဘူးလို့စန်တာတာဝန်ရှိသူတွေကပြောပါရယ
်ဇာဗီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကမင်္ဂလာဆောင်လားထိမတ်မှားရလောင်းစားတော့တွေကြော်ပါတချင်းတွေကပွဲတွေနဲ့သူဗရာစာညီလာခံကပွဲတစ်ခုကိုကျင်းပခဲ့ပါတယ် စာဗီယာနိုင်ငံအရှေ့ပိုင်းကတဲပုံစံရှိတဲ့စားတောက်ဆိုင်ခန်းမတစ်ခုမှာဒီပွဲကိုကျင်းပခဲ့တာပါဒီပွဲကိုစီစဉ်သူရာဒီဆာမဟာရှလိုဗစ်ဟာစာဗီယာခေါင်းဆောင်ဟောင်းရှလိုဗိုဒန်မီလိုစီဗေးရဲ့စာပနာမှာအတုပကာမောင်းခဲ့တဲ့သူဖြစ်ပါတယ်စာဗီယာခေါင်းဆောင်ဟောင်းမီလိုစီဗစ်ဟာနယ်သာလန်နိုင်ငံဒဟိတ်မြို့မှာဘောကန်ဒေတာမှာကျူးလွန်ခဲ့တဲ့ဆေးရသွေးမှုတွေအတွက်တရားရင်ဆိုင်နေတော့သိဆုံးသွားသူဖြစ်ပါတယ်။ဒါပေမဲ့လည်းသူဘရာဇာမဟာလိုဗစ်လိုသူတွေအတွက်ကတော့ခေါင်းဆောင်ဟောင်းဇာပနာမှာအတုပကာမောင်းခွင့်ရတာဟာဂုဏ်ယူစရာကိစ္စကြီးတစ်ခုဖြစ်ပါတယ်။သူဘရာဇာညီလာခံကာကွယ်ကိုတော့လူပေါင်း300လောက်တက်ရောက်ခဲ့ပြီးရိုးရာအကတွေတချင်းတွေနဲ့လည်းဖျော်ဖြေခဲ့ပါတယ်။ဒီပွဲဟာသူဘရာဇာတွေအတွက်အတွေ့အကြုံတွေဖလှယ်ပြီးမိတ်ဆွေတစ်တွေလည်းတွေ့ရတဲ့ပွဲဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဘက်ကရုရှားနိုင်ငံရဲ့ဇာပနကုန်စည်ပြပွဲမှာ Sharovsky ကြောက်6000နဲ့စီတဲထားတဲ့ခေါင်းဒလားတစ်ခုကိုပြသထားပါတယ်ဒီခေါင်းဒလားဟာနောက်ဆုံးအချိန်မှာတောက်တောက်ပပနဲ့သေဆုံးသွားခြင်းနဲ့ထူးခြားသူတွေအတွက်ရည်ရွယ်တယ်လို့ဒီအခောင်းကိုဖန်တီးသူ Vitaly Satsky ကပြောပါတယ်မော်စကိုဇာပနာကုန်စည်ပြပွဲအတွက်အထူးဖန်တီးခဲ့တာဖြစ်ပြီးမော်စကိုမြို့ကဇာပနာဝန်ဆောင်မှုကုမ္ပဏီတစ်ခုကဝယ်သွားပြီလို့ဖန်တီးသူဆာဂျက်စကီးကပြောပါတယ်။ဒါပေမဲ့သူကဒီခေါင်းဒလားကိုဘယ်စင်းနဲ့ရောင်းလိုက်တယ်လဲဆိုတာတော့မပြောပြပါဘူး။ရုရှားနိုင်ငံရဲ့ဇာပနာဈေးကွက်ဟာပြီးခဲ့တဲ့စနစ်အတွင်းပြောင်းလဲသွားခဲ့ပြီးလူတဦးချင်းစီကလူကြိုက်များဖို့လှုပ်လာကြတယ်လို့ဒီပြပွဲကိုစီစဉ်သူဘော်ရစ်ယာကူရှင်းကပြောပါတယ်။နောက်ပြီးဒီရိုးရအတိုင်းမလုပ်တော့ပဲအတုပအခမ်းအနားတွေကိုတဦးချင်းစီစိတ်တိုက်ပုံစံတွေလှုပ်လာကြရလဲဖြစ်ပါရဲ့
အလိမ္မာနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနှာစင်နိုင်ကြပါလိမ့်ရှင်အခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းမြန်မာစံတော်ချိန်ည10:00 နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 20kHz 15113ညလိုင်းဒိုမီတာ 25kHz 11823ညလိုင်းဒိုမီတာ 32kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက် VOA အတန်လွှင့်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်ခုတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင်
။ပြည်နိုင်ငံဘက်ကဒ်မြို့မှာမနေ့စနေနေ့ကဆူရကူစန့်ကျင်ဆန္ဒပြတဲ့လူတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြမ်းဖက်ဖြိုခွဲခဲ့တာကြောင့်6ယောက်ထိဆုံးပြီးတော့တရားကြောတရားရတော့ခဲ့တယ်လို့ယူရချမ်းမာရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ထိဆုံးသွားတဲ့ဆန္ဒပြသူတွေတဲက9ယောက်ကတော့တနက်ကြီးစံမှန်ထိဆုံးခဲ့တာဖြစ်ပြီးတော့နောက်ဆုံး6ယောက်မြောက်ကတော့ခေါင်းကိုမျက်ရည်ပုံထိမှန်ပြီးတော့တည်ဆုံးသွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့ယူရအာနာပိုင်တွေကပြောပါတယ်။ဟောင်ကောင်မှာလာမဲ့တလန့်လေးကြရဲ့အထွေထွေသပိတ်ဆင်နွှဲကြဖို့ဟောင်ကောင်အစိုးရစန့်ကျင်ဆန္ဒပြသူတွေကဒီကနေ့မှပဲထိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကိုဟောင်ကောင်ရဲကမျက်ရည်ပုံနေတဲ့လူစုခွဲလိုက်ပြီးမကြခင်မှာပဲမလမကန်းကကားရနာထားတဲ့ခွင်းထဲမှာပထမတော့ကနေပြုတ်ကျသွားတဲ့တက္ကသိုလ်ကျောင်းသားတဦးတည်ဆုံးခဲ့ရတဲ့ဖြစ်ရပေါ်ရှင်းပြဖို့လေဒီရက်ွက်နေသူတွေကဒီအချိန်မှာတောင်းဆိုလိုက်ကြပါတယ်ကမ္ဘောဒီးယားဆူရကအတိုက်ခံခေါင်းဆောင်ခမ်ဆုံခါဂိုနေရင်ကျေကျုပ်ကနေဒီကနေ့မှပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်တိုက်ခံခေါင်းဆောင်ခမ်ဆုံခါဂိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လုံခဲ့တဲ့နှစ်ကသူ့ကိုဖမ်းဆီးပြီးနေရင်ကျေကျုပ်ချခဲ့တာဖြစ်ပါတယ်ခမ်ဆုံခါဂိုနေရင်ကျေကျုပ်ကနေပြန်လွတ်လိုက်ပြီမဲ့လည်းသူ့နေမှာသူ့နေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထွက်သွားလို့မရဘူးဆိုပြီးတော့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှအမိန့်ထုတ်လိုက်ပါတယ်ဂျပန်အေဂရီနာရိုဟီတိုနဲ့မိဖုရားမဆာကူရိုဟာတိုကျိုမြို့မှာဒီနေ့တိုင်ငံလက်လေခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာကလည်းလမ်းတွေပေါ်ကိုထွက်ပြီးတော့သူတို့ရဲ့ဘီအေဂရစ်ကိုကာရာပြုနှုတ်ဆက်ခဲ့ကြပါတယ်တိုကျိုမြို့လယ်မှာဒီနေ့ပြုလုပ်တဲ့တိုင်ငံလက်လေအစီအစဉ်ဟာ5ကီလိုမီတာလောက်ရှည်လျားပြီးတော့ဒါဟာဂျပန်အေဂရီရဲ့နန်းတပ်ဖွဲ့ခန္ဓာတွေကနောက်ဆုံးစီစဉ်နေရတဲ့ကုလည်းဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32/40/48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါလိမ့်ရှင်။Thank you.
This program has come to you from the Voice of America, Washington.